အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အစိုးပြုခံထားရသူအေမီကော်နီဘာရက်ကတရားရုံးချုပ်မှာကြားနာဆွေးနွေးလာနိုင်တဲ့အမှုကြီးတွေအပေါ်ထားရှိတဲ့သူ့ရဲ့အယူအဆတွေကိုအတိအလင်းဖြေဆိုပြောကြားခြင်းမရှိဘဲအမှုတွေကိုဆုံးဖြတ်တဲ့အခါသူရဲ့ပုံကူရင်းနဲ့ဘာသာရေးအယူအဆတွေကိုလွှမ်းမိုးခံမှာမဟုတ်ဘူးလို့ပဲပြောပါရယ်။တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်အစိုးပြုထားသူဘာရက်ကအင်္ဂါနေ့ကကျင်းပတဲ့ဒုတိယမြောက်ရဲ့အထက်လွှတ်တော်ကျမ်းစာဆက်ဆေးပွဲမှာအထက်လွှတ်တော်အမတ်တွေရဲ့မေးမြန်းချက်တွေကိုတရိပ်ဖြေကြားခြင်းမပြုဘဲနေခဲ့တာဖြစ်ပါရယ်။အထက်လွှတ်တော် Republican အမတ်တွေဖြစ်တဲ့တရားရေးကော်မတီဥက္ကဋ္ဌ Lindsey Graham နဲ့ Chuck Grassley တို့နဲ့အတူ Democrat မှာ Dianne Feinstein နဲ့ Patrick Leahy တို့ကကိုဝင်ဖျက်ချမှုကိစ္စ၊တနက်လက်နဲ့ပိုင်ဆိုင်မှုကိစ္စနဲ့မြို့သားကျမရေးဆောင်ရှားမှုကိစ္စတွေနဲ့ပတ်သက်ပြီးမေးမြန်းချက်တွေအပေါ်အတိအလင်းဖြေကြားမှုမရှိဘဲနေခဲ့တာဖြစ်ပါတယ်။အသက်48နှစ်အရွယ် Barrett ကိုခန့်အပ်မဲ့ဆိုရင်တရားရုံးချုပ်အဖွဲ့ဝင်ရှေးရုံးဆန် Conservative တရားသူကြီးတွေအကြားသူကစက်တမမြောက် Conservative တရားသူကြီးဖြစ်လာမှာဖြစ်ပါတယ်။ဒါကြောင့်အဖွဲ့ဝင်9ယောက်ရှိတဲ့တရားရုံးချုပ်မှာ6မဲ3မဲနဲ့ Liberal တရားသူကြီးတွေအပေါ်ပြက်ပြက်တတအသာစီးရသွားစေမှာဖြစ်ပါတယ်ခင်ဗျ။